မြန်မာနိုင်ငံတွင်မှာကိုဗစ် -19 ပြန့်နှံ့ကူးစက်တာကိုထိန်းချုပ်ဆောင်ရွက်နိုင်ရေးကာလအတွင်းတမတော်ဘက်ကအခုတနင်္ဂနွေနေ့ကစပြီးလေးလနီးပါးကြာအပြစ်ခတ်ရဆဲလိုက်တဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်တမတော်ရဲ့ပြစ်ခတ်တိုက်ခိုက်မှုရဆဲကြောင်းကြီးညာချက်ကိုသုံးသပ်သူတချို့ကသတိနဲ့ကြိုးဆိုကြပါတယ်ကိုဗစ် -19 ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေပုံပြီးထိရောက်စေဖို့နဲ့ထာဝရညီညာရေးအတွက်ရည်ရွယ်တယ်လို့သုံးနှုန်းပြီးဒီကနေ့တနင်္ဂနွေနေ့ကစလို့မိုးရသည့်ကာလအတွင်းပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲထားကြောင်းတမတော်ကကြေညာထားတာပါဒီလိုအပြစ်ရတဲ့ကြေညာချက်အပေါ်ကြိုဆိုရမှာဖြစ်ပေမဲ့တမတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားအပြစ်ရကြေညာချက်တွေအပြန်လန်ထုတ်နေတဲ့အပေါ်တန်တရားဝင်မိကြောင်းမြမကြီးလီလာသုံးသက်သူဒေါက်တာတင့်ဆွေကပြောပါတယ
်လက်နက်ကိုင်တိုက်ပွဲတွေကိုအပြစ်ခတ်ရပ်ဆဲရေးဆိုတဲ့ဟာကဘယ်သူကလှုပ်လှုပ်တာဟာအမှန်တမ်းကောင်းတယ်ကျွန်တော်တို့ကြိုဆိုရမယ်ချက်ဖြစ်ပါတယ်သို့တော်လည်းပဲစစ်တပ်ဘက်ကရောလက်နက်ကိုင်တိုက်နေတဲ့တိုင်းလာဖွဲ့စည်းတွေဘက်ကရောပေါ့နော်အာတကယ်ပဲလက်တွေ့ပြစ်ခတ်ရကြမလားညီညာရေးဦးတည်မလားဆိုတဲ့အချက်ကတော့ကျွန်တော်သံသယရှိပါတယ်ပုံမှန်လင်းလင်းနဲ့အမနာရာဝေဖန်ထောက်ပြရင်တော့တမရော်ဘက်ကရောတိုင်းသားလက်နက်ကိုင်ဖွဲ့တွေကရောပါနိုင်ငံရေးလုံနေကြတယ်လို့ကျွန်တော်မြင်ပါတယ
်တမရော်ကအခုကြေညာချက်မထုတ်ခင်ပြီးခဲ့တဲ့တပတ်မေလ3ရက်နေ့တုန်းကလည်းတိုင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ AATNLAMNDA ညီနောင်သုံးဘွဲကလည်းမြမတမတော်နဲ့ညီငယ်ကြီးလုပ်ငန်းစဉ်အဆင်ပြေချောမွေ့စေရင်နဲ့ကိုဗစ် -19 ကာယောဂါထိန်းချုပ်တားဆီးနိုင်ရေးအတွက်မေလ3ရက်ကနေမေလ31ရက်နေ့ထိတစ်ဖက်သက်အပြည့်ရထားမယ်လို့ကြေညာထားတာပါဂျာမနီအခြေစိုက်တိုင်းရင်းသားနဲ့လက်နက်ကန်ပဋိပက္ခရေးကျွမ်းကျင်သူဆိုင်းဝမ်ဆိုင်းကတော့မြမစစ်တပ်ရဲ့အခုလုပ်ရက်ကိုတန်တရားရှိနေပါတယ
်အဲအရေးကြီးဆုံးအချက်ကတော့အေးရေးရေးညီနောင်သုံးဘွဲရဲ့နိုင်ငံကြီးကစားကွက်ကိုတော့ပြန်ပြီးတံပြန်ကြတဲ့သဘောလို့ကျွန်တော်အဓိကအဖြစ်ကျွန်တော်အဲ့လိုချက်။ဘာကြောင့်လဲဆိုတော့အနေနဲ့မဟာမိတ်တောင်းပွဲကသူတို့ကကြေညာချက်တွေပဲသူတို့ကထောက်ထားယူတာ။ကိုဗစ်နဲ့ပတ်သက်ပြီးအဲ့ဒါထိတိယယလုံနေအောင်သူတို့အနေနဲ့မိလကုန်လဲအစ်သူတို့အပြည့်ရထားမယ်ဆိုတော့ကြေညာတော့။အဲ့ဒီကြေညာတဲ့ခါကျတော့စစ်တပ်ဖက်ကလည်းသူကမကြေညာရင်သူကတကယ်ကိုအဲဒီမှာကြည့်ရသူကအဖြစ်မခံနိုင်ဘူးလို့လို့ကြံထင်လာတယ်အဲ့ဒါကြောင့်မို့သူတို့အကောက်ခံငင်းကအဲ့ဒီကြေညာချက်တောင်သူတို့ကလေးကောက်ထုတ်လိုက
်တမတော်ရဲ့အခုပြစ်ခတ်တိုက်ခိုက်မှုရဆင်းမဲ့ကြေညာချက်အရာဆိုရင်တော့အကြမ်းဖက်အဖွဲလို့ကြေညာတတ်မှတ်ထားတဲ့ဒေသတွေမပောင်းဝင်ပါဘူးဗေဒေသတွေလို့တော့ကြေညာချက်မှအတိအကျပြောဆိုမထားပေမဲ့လက်ရှိအကြမ်းဖက်အဖွဲအဖြစ်ကြေညာခံနိုင်ရတဲ့ရခိုင်လက်နက်ကန် AA နဲ့တိုက်ပွဲတွေရှိရာရခိုင်နဲ့ချင်းပြည်နယ်ရှိရာဒေသတွေမှာတိုက်ခိုက်မှုတွေရောသွားဖို့တော့မသေးကြပါဘူး။ဒါအပြင် AA ရခိုင်လက်နက်ကိုင်တပ်ဖွဲ့ကိုအကြောင်းပြုပြီးကချင်နဲ့ရှမ်းပြည်နယ်တွင်းမှာလည်းတမတော်ရဲ့စီရေးလှုပ်ရှားမှုတွေရှိလာနိုင်တယ်လို့ဆိုင်းဝမ်ဆိုင်းကရှုမြင်ပါတယ
်။ AA ဆိုတာလည်းသူကအဲ့ဒီရှမ်းပြည်မြောက်ပိုင်းမှာလည်းသူကစစ်စားရတယ်ကွာ။ကချင်ပြည်မှာလည်းသူကရှိတယ်ဗျာ။နောက်ရခိုင်ပြည်မှာလည်းသူကရှိတယ်။ဆိုတော့ရှမ်းပြည်မြောက်ပိုင်းမှာတော့အဲ့ဒီညီနောင်တုံးဝက်လှုပ်ရှားတဲ့နေရာအဲ့နေရာလေးဆိုလို့ရှိရင်ဒီမိုနီရဲ့ချမ်းပြည်ပဲသူတို့တိုက်မယ်ဆိုတဲ့ပုံစံမျိုးသူကပြောထားတာပေါ့နော်။ဆရာအဲ့နေရာတနေရာဖြစ်မယ်ဗျာ။နောက်ပြီးလုံခဲ့တဲ့၃ရက်ပါလောက်ကလာမသိဘူး။ KIA ကိုလည်းတော့ပြောထားသေးတယ်လေ။အဲ့ဒီနေတဲ့နေရာတွေအဲသူတို့မောင်းထုတ်ပါသူတို့မမောင်းထုတ်နိုင်တဲ့နေရာတွေဝင်တိုက်ခတ်ပြီးနေရာကိုကျွန်တော်တို့ဝင်မိလိမ့်မယ်လို့ပြောတာလည်းသူကရှိတယ်။ဆရာကချင်အေရီးယားရဲ့ဆန်းပြည်မြောက်ပိုင်းရဲ့ရခိုင်ဒေသအားလုံးရဲ့ကိုသူကအပြစ်ခတ်ရစေးရေးအရာသူကအကြောင်းမဝင်ဘူးလို့သူပြောတယ်ပြောထားတဲ့ပုံစံကိုသူကပေါက်တယ်
တကယ်တော့အခုလိုကိုရိုနာဗိုင်းရပ်စ်ကာယောဂါဆိုကြုံနေရတာကိုအခွင့်ကောင်းယူပြီးပြည်သူတွေလှလားတောင်းတနေတဲ့ညဉ့်ညမ်းကြီးကိုဦးစားပေးဖော်ဆောင်ကြစေလို့ကြောင်းဒေါ်တာတင့်ဆွေကတိုက်တွန်းပါတယ်
။အဲ့တော့ဗျာကျွန်တော်တို့နိုင်ငံမှာပြည်တွင်းစစ်ကြီးရလဲကြာပြီးအခုကိုရိုနာဗိုင်းရပ်စ်ကာယောဂါကြီးရလဲကြီးမားနေတယ်။အစိုးရရဲ့အကောင်သင်ခန်းစာယူနိုင်ကြဖို့ကျွန်တော်ဥတည်စေခြင်းနဲ့ဒါဟာတိုင်းပြည်ပြည်သားအလုံးရဲ့လူရင်းစံတာလဲဖြစ်တော့ကဒီအခြေအနေကိုခွန့်ကောင်းတရက်အနေနဲ့အသုံးချပြီးတော့နိုင်ငံရေးလှုပ်တာတွေနေကြပါလို့စစ်တပ်ဘက်ကရောတိုင်းရင်သားလက်နက်ကိုင်ဖွဲ့စည်းအားလုံးကိုပါကျွန်တော်တို့အလေးနဲ့အနုညွတ်မြစ်တရားခံလိုပါတယ်ခင်ဗ
ျစနေနေ့ကထုတ်ပြန်လိုက်တဲ့တမတော်ရဲ့ပြစ်ခတ်တိုက်ခိုက်မှုရဆဲကြောင်းကြီးညာချက်ထဲမှာတော့ဒီအပြစ်ရကာလအတွင်းတမတော်ကဝေးဦးစည်းချုပ်ရဲ့ညဉ့်ညမ်းရေးမူဝါဒ6ချက်တွေက4ချက်ကိုလိုက်နာကြဖို့လက်နက်ကိုင်တိုင်းရင်သားအဖွဲ့တွေကိုတိုက်တွန်းထားပါတယ်အဲ့ဒီထဲမှာတိုင်းရင်သားလက်နက်ကိုင်တွေအချင်းချင်းမတိုက်ခိုက်ဖို့နောက်လမ်းပန်းဆက်တယ်ရေမထိခိုက်စေဖို့စတဲ့အချက်တွေလည်းပါဝင်ပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ